နိုင်ဂျီးရီးယားအခြေဆိုင်ဘိုကိုဟာရမ်စစ်သွေးကြွအဖွဲ့ကိုပြစ်မှတ်ထားတိုက်ခိုက်တဲ့စစ်စင်ရေးအတွင်းနိုင်ဂျီးရီးယားစစ်ဖက်ရဲ့အင်္ဂါနေ့လေးကြောင်းတိုက်ခိုက်မှုတစ်ခုကနေတာဝန်ရှိသူတွေရဲ့အဆိုအရမာရင်ဘုံကျဲမိတာကြောင့်လူ90ကျော်သေဆုံးသွားပါတယ်။ဘိုကိုဟာရမ်အဖွဲ့ကြောင့်အိုးအိမ်စုကွာထွက်ပြေးနေရသူတွေနေတဲ့ run အရက်ကစခန်းတစ်ခုတည်းကိုလေကြောင်းကနေတိုက်ခိုက်တာလို့စစ်ဖက်ကအစောပိုင်းမှာပြောပါတယ်။ဒါပေမဲ့လည်းသမရယုံပြောခွင့်ရဖာမီအဒါစီနာကတော့အရက်သားတွေနေတဲ့ဒေသကိုတိုက်ခိုက်တာလို့ VOA ကိုပြောပါတယ်။အဲ့ဒီနေရာအနီးအနားမှာဘိုကိုဟာရမ်အဖွဲ့ရဲ့လှုပ်ရှားမှုတချို့ရှိခဲ့တယ်လို့ပြောခွင့်ရအဒါစီနာကပြောပါတယ်။ဒီဘေးဒဏ်သင့်တဲ့သူတွေကိုအကူအညီပေးသွားမယ်လို့ဒီသူ့ရဲ့တရားဝေဒူတာကနေထုတ်ပြန်ချက်တစ်ခုမှာသမရမူဟာမာဒူဘူဟာရီကလည်းသတိပေးထားပါတယ်။သေဆုံးသူ52ဦးရှိလို့ဒီတိုက်ခိုက်မှုဖြစ်တဲ့အပြည့်အမအနိုင်အတော်ကြာမှာထွက်လာတဲ့နေစီမထားဆရာဝန်များအဖွဲ့ MSF ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ Run အရက်မှာအိုးအိမ်ဆိုထွက်ပြေးနေရသူပေါင်း4,300ကျော်ရှိတယ်လို့လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာကုလသမဂ္ဂရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စာနာရိတ်ခါပြတ်တောက်တာနဲ့ဆူဆူဝဝအာဟာရချို့တဲ့နေတဲ့အခြေအနေအတွက်အကူအညီတွေပေးဖို့လည်းအခက်အခဲဖြစ်နေကြတာပါရှင်။